ရန်ကုန်တိုင်းဒေသကြီးအတွင်းဒီနှစ်2019ပထမ5လတာကာလအတွင်းဖြစ်ပွားခဲ့တဲ့အမှုခင်းတွေနဲ့ပတ်သက်ပြီးရန်ကုန်တိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ရမှာအခုမေလအထိအဓမ္မပြုကျင့်မှုဖြစ်ပွားခဲ့တာ119မှုအထိရှိခဲ့တယ်လို့ဆိုပါတယ်။အခုနှစ်ဇန်နဝါရီလမှာအဓမ္မပြုကျင့်မှု25မှု၊ဖေဖော်ဝါရီလမှာ18မှု၊မတ်လမှာ26မှုနဲ့ဧပြီလမှာ25မှု၊မေလမှာ24မှုဖြစ်ခဲ့တယ်လို့ဆိုပါတယ်။ဒါဟာပြီးခဲ့တဲ့2016ခုနှစ်ပထမ5လတာကာလမှာဖြစ်ပွားခဲ့တဲ့အဓမ္မပြုကျင့်မှုထက်39မှုပိုပြီးတော့များတာကိုတွေ့ရပါတယ်။ပြီးခဲ့တဲ့နှစ်2016ခုနှစ်ပထမ5လတာမှာအဓမ္မပြုကျင့်မှုက80ပဲရှိခဲ့တာပါ။ဒီအခြေအနေတွေပေါ်မှာရှင့်နေများကွန်ရက်ကတရားလွှတ်တော်ရှင့်နေဦးအောင်သိန်းကအခုလိုမြင်ပါတယ
်။ရန်ကုန်တိုင်းအတွင်းမှာအဒီလောက်ထိဖြစ်ပေါ်နေတယ်ဆိုလို့ရန်ကုန်တိုင်းဆိုတော့ကျွန်တော်ခြုံငုံပြောလိုက်တာဟုတ်ဗျာ။ကျွန်တော်တို့ဒီဖြစ်တဲ့မြို့နယ်တွေရဲ့အနေအထားတွေကိုကြည့်ဖို့လည်းလိုအပ်တာပေါ့။အဲရန်ကုန်တိုင်းအတွင်းမှာဆိုရင်36မြို့နယ်ရှိတယ်ဗျာ။တကယ်မြို့စုမြို့ပြားတွေမှာအဖြစ်များလာလား။သို့မဟုတ်မြို့လေကောင်ဒေါင်းတောင်းဧရိယာတွေမှာအဖြစ်နည်းလာလားအဖြစ်များလားဆိုအဲ့ဒါတွေလည်းဖော်ပြောဖို့လိုရပါဘူး။ရန်ကုန်တိုင်းဆိုရန်ကုန်တိုင်းဆိုတာအင်မတန်ကြေကျိုးတယ်ပေါ့နော်။အဲခါလီကြရင်လည်းစောစောလိုမြို့လေကောင်တိုက်ခန်းတွေမှာအဖြစ်ပေါ်တဲ့ကိစ္စတွေရှိတယ်။နောက်အဲ့လိုကြုံတွေ့ရတဲ့ပြဿနာကရှင်းပြတော့တာကျွန်တော်တို့နိုင်ငံမှာလုံခြုံမှုကိုချို့တဲ့ရယ်ဆိုတဲ့သဘောကိုကျွန်တော်တွေ့ရပါတော့
။ဒါအပြင်ရန်ကုန်တိုင်းတွင်းမှာအခုလိုအာဓမ္မပြုကျင့်မှုတွေအပြင်တခြားအမှုတွေလည်းရှိနေသေးကြောင်းဒါအပြင်ကျူးလွန်သူတွေကိုဖမ်းဆီးရမိခြင်းမရှိသေးတာတွေကိုလည်းတွေ့ရကြောင်းဒါဟာအနာဘိုင်တွေရဲ့ဆောင်ရွက်ချက်တွေမှာအားနည်းချက်တွေရှိနေတာကြောင့်လို့ဦးအောင်သိန်းကထောက်ပြပါဗျာ။
အထူးသဖြင့်ပြောဗျာရန်ကုန်တိုင်းအတွင်းမှာလည်းအမွေးစီဝအကြီးကြီးဖန်စီမိတာရှိပန်ရှင်မဲဖြစ်တယ်။ပင်းပေါင်းမနေမြောင်များစွာတမိုးရှိအမွေးစီဝရဲ့ပန်ရှင်မဲဖြစ်နေတယ်။ဆိုတော့ကပန်ရှင်ဘယ်သူလဲဆိုတော့ကျွန်တော်ဘက်ကတကယ်ထောင်ရမ်းမဆုံဆန်းနိုင်တဲ့ပြဿနာပေါ့နော်။နောက်တစ်ခါအဲ့လိုပဲတချို့နေရာဒီမှာလူသတ်မှုတွေဖြစ်လာတယ်။လူသတ်မှုဆိုတိုင်လုံးမှာကလေးအစားသတ်ပလိုက်တယ်ဆိုတော့အဆင်မျိုးကြီးဖြစ်လာတယ်။အဲ့ဒါရတကယ်ကိုင်းအဖွဲ့ကြီးတွေနဲ့လှုပ်ရကန်ရတယ်ဆိုတဲ့ပုံစံမျိုးတွေတွေ့နေ။အဲလိုအမှုမျိုးတွေလည်းဒီနေ့ကျွန်တော်ရဲစက်ဖွဲ့ကမဖော်ထုတ်နိုင်ဘူး။နောက်တစ်ခါအမှုကျန်းစီတာတို့လူရဲမှုတို့ဆိုရတဲ့အများကြီးရှိနေတယ်။အဲ့ဒါတွေကိုလည်းပြည်ပြည်မဖော်ထုတ်နိုင်ဘူး။တို့လုံချုံကြီးအင်အားနည်းတယ်ဆိုတာကိုတို့ဘက်ကလည်းပြောနေတာပေါ့လေနော်။အဲတို့ဘက်နဲ့လုံချုံကြီးအင်အားနည်းသည့်များသည့်ဖြစ်စီဘာလဲပြောပြောဒီအခုအဖြစ်များတဲ့နေရာမျိုးတွေမှာဂျူးဒစိုက်နော်ပတ်တရားအောင်လှည့်သူလှည့်ပြီးသွားလာနိုင်မယ်ဆိုရင်တော့ဒါမျိုးတွေကတော့တစ်စီစီကျော်နေသွားနိုင်တာပေါ့အဲ့လိုမဟုတ်ဘဲနဲ့ရဲတိုင်းလာတိုင်းတော့မှပဲစခန်းအထွက်ပြီးတော့နေရာကိုသွားလိလာတယ်သွားရောက်ခန်းစီတယ်ဆိုတာသိတော့မဟုတ်ဘူးပေါ့ဗျာနော်ဆိုတော့မူရင်းကြိုတင်တာစီကာကွယ်ရေးဆိုတာလေစခန်းမှာထိုင်နေုံနဲ့မရဘူးလေနော်ခုတောင်ရှိရဲ့မြို့နယ်အတွင်းမှာရှိရဲ့တကယ်သတင်းကြော်သောသတင်းရှိရဲ့နေရာတွေကိုလှက်ပတ်ကြည့်ရှုပြီးတော့သွားလာနေဖို့တော့လိုလိမ့်မယ်လို့ထင်တယ်။အဲ့လိုမလုပ်နိုင်သေးရဒီလိုအမှုခင်းနေရဒီလိုဟိုကပေါ်ဒီကပေါ်နေဖြစ်ပေါ်နေဦးမှာပဲ
။ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာအခု2019ခုနှစ်မေလအတွင်းလူသတ်မှုနဲ့လူရဲမှုဖြစ်ပွားခဲ့တာ38မှုထိရှိခဲ့ပြီး9လတာကာလအတွင်းမှာလူရဲမှု18မှုထိဖြစ်ပွားခဲ့တယ်လို့ဆိုပါရယ်။အခုလိုအမှုခင်းတွေပိုများလာနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးဒါဟာတရားဥပဒေစိုးမိုးမှုလိုအပ်နေတာကိုပြသနေတာဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဒေါက်စန္ဒမင်းကထောက်ပြပါဗျာ
။ကျမတို့လွတ်တော်ကိုယ်စားလှယ်အနေနဲ့2016ခုနှစ်ပေါ့နော်လွတ်တော်ဒီရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုစတင်ပြီးတော့လွတ်တော်ရဲ့ပထမကြိမ်စတင်အစည်းအဝေးလုပ်တဲ့ကိုကဒီရန်ကုန်မြို့ကြီးရဲ့တရားဥပဒေစိုးမိုးရေးကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့နယ်လုံဝင်ကြီးကိုအမြဲမပြတ်ဆွေးနွေးတင်ပြနေတာရှိပါတယ်။အဲ့ဒီလိုဆွေးနွေးတဲ့အချိန်တိုင်းလည်းနယ်လုံဝင်ကြီးအနေနဲ့သူ့အနေနဲ့ဘယ်လိုမျိုးစီမံချက်တွေထားမှတ်ထားပြီးတော့ဟလာမှုရင်းကြစီရေးအတွက်ကိုဆောင်ရွက်နေပါတယ်ဆိုတဲ့ဟာကိုလွတ်တော်မှာရှင်းပြထားတာရှိပါတယ်။သို့တော်လည်းဒီကြားထဲကနေပြီးတော့ဒီစက်မှုဇုံတွေမှာဟလာငွေကြေးချင်းချောက်ပြီးတော့တောင်းခံတဲ့ကိစ္စမျိုးတွေဆိုတဲ့ဟာကပြီးခဲ့တဲ့အစိုးရလက်ထက်မှာမရှိခဲ့ဘူးပေမဲ့အခုဒီ NLD အစိုးရလက်ထက်ကိုရောက်လာတဲ့အချိန်မှာအစ်င့်ရဲစွာမဲ့ပဲရာဇဝတ်မှုတွေကိုပြောင်းပြောင်းတိတိကျကျလာတာမျိုးရှိခဲ့တယ်။အဲ့လိုမျိုးရှိခဲ့တဲ့အခြေအနေမှာတချို့သောအပိုင်းတွေမှာလည်း ချက်ချင်းတငယ်အရေးယူဆောင်ရွက်နိုင်ခြင်းမရှိတဲ့အမှုကိစ္စမျိုးတွေလည်းလာဆက်မှုစုံတွေမှာဖြစ်ပေါ်နေတဲ့ကိစ္စတွေကိုချီးကျင်းရခြင်းကျွန်တော်တို့တွေ့နိုင်ပါတယ်ဒီလိုကိစ္စတွေပေါ်မှာလွတ်တော်ကိုယ်စားများအနေနဲ့အရန်ကိုစိုးရင်ပူပန်မယ်ပြီးတော့လွတ်တော်ကိုယ်စားတွေကလည်းတဆင့်ပြန်ပြီးတော့လွတ်တော်မှာလည်းအချိန်ချင်းဆွေးနွေးတယ်ဘယ်လိုပံ့ပိုးဆောင်ရွက်ပြရမလဲဆိုတဲ့ဟာလုပ်ပြပါတယ်သို့တော်လည်းဒီမှုရင်းတွေဟာတနည်းနဲ့တစ်ဖြစ်ပေါ့ပို့ပို့ပြီးတော့များပြားလာတာတွေ့ရတယ်အထူးသဖြင့်တက်ငယ်မတေးမှုဆိုတဲ့ကိစ္စမျိုးတွေကိုလည်းအများကြီးဟိုပို့ပြီးတော့ဖြစ်ထွန်းလာတာမျိုးကြီးတွေ့ရတယ်ဒါတွေအားလုံးဟာကျမတို့ကြောက်ပြေစိုးမိုးမှုဟာထိုက်လျောက်လိုအပ်နေသေးတယ်ဆိုတာမျိုးကိုပြတာမျိုးတွေဖြစ်ရတယ်တော့မလိုအပ်သေးနဲ့ပေါ့နော်66ဂါကြီးလိုမျိုးဟလာပြစ်ဆိုတဲ့ကိစ္စမျိုးကြီးကတော့ချက်ချင်းဖန်စီထောင်ချဆိုတဲ့ကိစ္စမျိုးကြီးရှိပြီးတော့တကယ်ကိုပဲပြည်သူလူထုနစ်နာနေတဲ့ဒီလို criminal case လိုမျိုးဟာတွေကြတော့ဟလာအရေးယူဆောင်ရွက်မှုတွေကဟိုကျွန်တော်ပြည်သူလူထုရဲ့စိတ်ကျက်စရာမျိုးကြီးကိုတွေ့ရတယ်ပေါ့နော်
ဒါကတော့ရန်ကုန်တိုင်းဒေသကြီးအတွင်းအခု2018ခုနှစ်ပထမ5လတာကာလမှာဖြစ်ပွားခဲ့တဲ့အမှုအခင်းတွေနဲ့ပတ်သက်ပြီးကြားခဲ့ရတာပါရန်ကုန်တိုင်းဒေသကြီးမှာ2018ခုနှစ်မေလအတွင်းမူရစ်ဆေးဝါးမှု400မှုရိုးရိုးနာကျင်ဆေးမှု229မှုတာမန်နာကျင်ဆေးမှု264မှုလောင်းကစားမှု120မှုပြည်တစားမှု120မှုနဲ့ခိုးမှု115မှုလက်နက်ပုံးမှု59မှုဖြစ်ပွားခဲ့ကြောင်းရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်အရသိရပါတယ်ရှင်